ရန်ကုန်မြို့ကအစင်းရဲဆုံးဒေသတွေမှာနေထိုင်ကြသူလူထုရဲ့လေးပုံတစ်ပုံဟာပြီးခဲ့တဲ့12လတာအတွင်းဝင်ငွေမရှိခဲ့ကြကြောင်းကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခန်းစာသစ်ကဖော်ပြပါတယ်UNDP ကရန်ကုန်မှာလူ3000ကိုစစ်တမ်းကောက်ယူခဲ့တာမှာအဲ့ဒီတဲက3ပုံ2ပုံကျော်ကသူတို့ဟာထမင်းလျှော့စားချရာကြောင့်ဖြေးချခဲ့ကြတယ်လို့ပဲဒီလူတွေရဲ့4ပုံ2ပုံကျော်ကတော့သူတို့မိသားစုတွေဟာစီးဝါးနဲ့ကုသမှုမရှိဘဲနေထိုင်နေကြရတယ်လို့ပြောဆိုခဲ့ကြကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်စ်ကဗုဒ္ဓနေ့ကလုပ်တဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုညီလိုအပ်နေသူတွေအတွက်ဝင်ငွေနဲ့အခြေခံဝန်ဆောင်မှုတွေတိုးတက်ရရှိစေရေး UNDP, UN Women, UN Habitat တို့ကဒီပြဿနာတွေကိုဖြေရှင်းရေးအတွက်ကနဦးဆောင်ရွက်ချက်တွေစတင်နေပြီလို့လည်းသူကပြောပါတယ်။လူငယ်တွေအတွက်အသွက်မွေးဝမ်းကြောင်းလေ့ကျင့်သင်တန်းပေးမှုတွေမြင့်တင်ဆောင်ရွက်မှုအသေးစားလုပ်ငန်းတွေမြင့်တင်ပေးရေးနဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ရေကောင်းရေသန်းရရှိရေးတို့လည်းအခုကုလသမဂ္ဂအဖွဲ့တွေရဲ့ဆောင်ရွက်ချက်တွေထဲမှာပါဝင်ပါတယ်ရှင်။